EIDS ရောဂါပပျောက်ရေးအတွက်တိုးတက်မှုတွေရှိအောင်ကမ္ဘာအနှံ့မှာလောက်ကင်ဆောင်ရွက်နိုင်ခဲ့တဲ့အပေါ်ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကချီးကျူးလိုက်ပါတယ်။ဒါပေမဲ့အောင်မြင်မှုဟာအကဲဆက်တဲ့အနေအထားမျိုးမှာပဲရှိနေသေးတယ်လို့လည်းသတိပေးလိုက်ပါတယ်။ကမ္ဘာ EIDS နေ့ဖြစ်တဲ့တနင်္လာနေ့ကကြေညာချက်ထုတ်ပြန်ရမှာမစ္စတာဘန်ကီမွန်ကအရေးကြီးတဲ့ရောဂါကုသမှုခံယူတဲ့နေရာမှာရှိနေတဲ့ကွာဟချက်တွေကိုထောက်ပြသွားပါတယ်။အထူးသဖြင့်ကလေးတွေအမျိုးသမီးငယ်တွေမှာလုံလောက်တဲ့ကျန်းမာရေးဆောင်ရွက်မှုတွေမရကြဘူးလို့ဆိုပါတယ်။ကမ္ဘာခေါင်းဆောင်လေးအနေနဲ့2030ခုနှစ်အရောက်မှာကမ္ဘာပေါ်မှာ AIDS ရောဂါလုံးဝအမြင့်ပြတ်ကင်းစင်သွားစေရမယ်ဆိုတဲ့ရည်မှန်းချက်အောင်မြင်ဖို့အတွက်လိုအပ်တာမှန်သမျှလှုံ့ဆော်ပေးကြဖို့မစ္စတာဘန်ကီမွန်ကနှိုးဆော်လိုက်ပါတယ်။ကမ္ဘာအနှံ့မှာလူပေါင်း35သန်းဟာ AIDS ရောဂါဖြစ်စေတဲ့ HIV ပိုးကူးစက်ခံထားရပါတယ်။လူပေါင်း19သန်းဟာသူတို့မှာပိုးကူးစက်ခံထားရတယ်ဆိုတာကိုမသိကြသေးဘူးလို့ကုလသမဂ္ဂကပြောဆိုပြီးကွာဟနေမှုကိုနှိမ့်ဆက်သွားအောင်စမ်းသပ်မှုလုပ်ဖို့နဲ့anti retroviral ကုထုံးကုသမှုခံယူနိုင်အောင်လုပ်ပေးကြဖို့တိုက်တွန်းလိုက်ပါတယ် HIV ပိုးကူးစက်ခံရသူဦးရေရဲ့80ရာခိုင်နှုန်းဟာအာဖရိကအတွင်းပိုင်းဒေသမှာဖြစ်ပါတယ်ဒါပေမဲ့2005ခုနှစ်ကစပြီးတော့ရောဂါကူးစက်မှုယော့ကျလာနေပါပြီဒါပေမဲ့ဒီတော့တွင်အရှေ့အလယ်ပိုင်းမြောက်ပိုင်းအာဖရိကအရှေ့ဥရောပနဲ့အာရှတိုက်အလယ်ပိုင်းတွေမှာမြင့်တက်လာနေတယ်လို့ဆိုပါတယ် HIV AIDS ယောဂတိုက်ဖြစ်ရေးမှာအမေရိကန်ပြည်ထောင်စုကထိတ်ဆုံးကနေဥဆောင်နေပါတယ်လို့သမ္မတဘရက်အိုဘားမားကလည်းပြောဆိုလိုက်ပါတယ်